Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မတ်လ၂ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်းပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြညာမှာပါ။အမေရိကန်သမ္မတရွေးကောက်ပွဲအတွက်မလတ်တရနေ့ Super Tuesday ပနမရွေးချယ်ပွဲဒီမှာ Hillary Clinton နဲ့ Donald Trump တို့အတိအကျနိုင်ရကြပါတယ်။မြောက်ကိုရီးယားဟာနိုင်ငံတကာတန်ခတ်အရေးယူမှုတွေကိုရှောင်ပြီးလုပ်နိုင်ခဲ့ရဲဆိုတာကုလသမဂ္ဂအစိုးရကတခုကဖော်ပြလိုက်ပါတယ်။ဖိလစ်ပိုင်တောင်ပိုင်းမှာ Saudi ဘာသာရေးဆရာတဦးနဲ့တန်တမန်တဦးတနက်နေ့ပြစ်ခတ်ရပြီးတန်ရန်ရသွားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အမေရိကန်နိုင်ငံမှာမနေ့ကကျင်းပခဲ့တဲ့ Super Tuesday လို့ခေါ်တဲ့သမ္မတလောင်းနေရာအတွက်အကြိုရွေးကောက်ပွဲမှာကြားကြမှာကတော့
I'm a unifier. I know people are going to find that a little bit hard to believe, but believe me, I am a unifier. Once we get all of this finished, I'm going to go after one
Republican Party ကဘီလီယံနာတထဲကြီး Donald Trump ပြောသွားတာဖြစ်ပါတယ်။အပြည့်စုံကိုနောက်ပိုင်းမှာကြားကြရမှာပါ။ဒီအကြောင်းနဲ့အတူကချင်ပြည်နယ်မူရတိုက်ဖျက်ရေးလုပ်ငန်းလုပ်သူတွေကိုအာဏာပိုင်တွေကစစ်ဆေးနေတဲ့အကြောင်း El Niño ကြောင့်ရာသီဥတုပူပြင်းလာတဲ့အကြောင်းတွေပြင်ဥပဒေရေးရနဲ့အထူးကိစ္စရများလစ်လာဆန်းစစ်သုံးသက်ရေးကော်မရှင်ဖွဲ့ရဲ့အခြေအနေဘလို့ရှိတယ်လဲဆိုတာကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်တဲ့ဒိန်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးမှာပါရှင်
။အမေရိကန်သမ္မတလောင်းပနမရွေးချယ်ပွဲတွေမှာအရေးကြီးဆုံးနေ့ဖြစ်တဲ့မလတရဲ့ Super Tuesday ရွေးချယ်ပွဲတွေမှာဒီမိုကရက်ပါတီဘက်က Hillary Clinton နဲ့ Republican Party ဘက်က Donald Trump တို့ပြည်နယ်အများစုမှာနိုင်ရကြပါတယ်။နိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton ကTennessee, Alabama, Georgia, Arkansas, Virginia, Texas နဲ့ Massachusetts ပြည်နယ်တွေမှာနိုင်ရပါတယ်။သူရဲ့ပြိုင်ဘက် Democratic Socialist Party Bernie Sanders က Vermont, Oklahoma, Minnesota နဲ့ Colorado ပြည်နယ်တွေမှာနိုင်ရပါတယ်။ Republican ဘက်မှာ Donald Trump က Arkansas, Georgia, Alabama, Tennessee, Virginia, Vermont နဲ့ Massachusetts ပြည်နယ်တွေမှာနိုင်ရပါတယ်။အထက်လွှတ်တော်မှာ Ted Cruz ကသူ့ရဲ့အထက်လွှတ်တော်မဲဆန်တာနဲ့ Texas နဲ့ Oklahoma ပြည်နယ်တွေမှာနိုင်ရပါတယ်။ Florida ပြည်နယ်ထက်လွှတ်တော်မှာ Marco Rubio ကတော့ပနမရွေးချယ်ပွဲတွေမှာပထမဆုံးအဖြစ်မီနီဆိုတာပြည်နယ်မှာနိုင်ရသွားပါတယ်။ဒီမဲရက်လက်တွေကတိတ်ကြီးအံ့ဩစရာတော့မရှိပါဘူး။အခုရွေးချယ်ပွဲတွေမတိုင်ခင်ကောက်ယူတဲ့လူထုသဘောထားစစ်တမ်းတွေမှာ Trump နဲ့ Clinton တို့ဟာ Super Tuesday ရွေးချယ်ပွဲလုပ်တဲ့ပြည်နယ်တွေမှာရောတနိုင်ငံလုံးအတိုင်းအတာနဲ့ပါထောက်ခံမှုပိုရတာကိုတွေ့ထားရပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ပြည်내ဆန်းခုတို့ကမဲဆန္ဒရှင်တွေပါတီကြီးနှစ်ခုရဲ့သမ္မတအလောင်းတွေကိုမနစ်အင်ကာနေကမဲပေးရွေးချယ်ခဲ့ပါတယ်။ထွက်ပေါ်လာတဲ့ရလဒ်တွေအရတော့ Donald Trump ကြောင့်ဖြစ်လာနိုင်တဲ့ Republican Party တွင်တိုက်ပွဲနဲ့ပတ်သက်ပြီးပိုပြီးပုံပေါ်လာသလိုအထွေထွေရွေးကောက်ပွဲမှာသူ့အလားအလာဘယ်လိုရှိမလဲဆိုတာကိုပြလိုက်တဲ့ပုံလည်းရှိပါတယ်။ Donald Trump ဟာ Super Tuesday လို့ခေါ်တဲ့ပြည်내အများအပြားမှာတပြိုင်တည်းကျင်းပတဲ့ပါတီရဲ့သမ္မတလောင်းရွေးချယ်ပွဲတွေမတိုင်ခင်ပြည်내၃ခုမှာအနိုင်ရထားပြီး New Jersey အုပ်ချုပ်ရေးမှူး Chris Christie နဲ့လွှတ်တော်အမတ်အများအပြားရဲ့ထောက်ခံမှုကိုလည်းရရှိခဲ့တာပါ။ခရမ်းရောင်ပြည်နယ်တွေလို့ခေါ်ကြတဲ့ပြည်နယ်တွေမှာ Donald Trump အနိုင်ရတာဟာသမ္မတလောင်းတဦးအဖြစ်သူ့ရဲ့အားအကောင်ဆုံးစံသက်ချက်တစ်ခုဖြစ်ပွဲရှိတယ်လို့လည်းလေ့လာသူတွေကသုံးသပ်ပါတယ်။ခရမ်းရောင်ပြည်နယ်တွေဆိုတာကတော့ American ရွေးကောက်ပွဲတွေမှာ Democrat ဒါမှမဟုတ် Republican ဘယ်ဘက်ကမဆိုအနိုင်ရနိုင်ခြေရှိတဲ့ပြည်နယ်တွေဖြစ်ပါတယ်။Democratic Party ဘက်မှာတော့ Hillary Clinton က Super Tuesday လို့ခေါ်တဲ့ပြည်내အများအပြားတပြိုင်တည်းမဲပေးမှုတွေမတိုင်ခင်ပြီးခဲ့တဲ့စနေနေ့က South Carolina Party တွင်သမ္မတလောင်းရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တာဖြစ်ပါတယ်။ Super Tuesday မဲပေးပွဲတွေကျင်းပတဲ့တောင်ပိုင်းပြည်내တွေရဲ့မဲဆန္ဒရှင်အချို့အစားအားဖြင့်များပြားလာတဲ့ Latin နွယ်ပွား American တွေနဲ့ African American မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကို Hillary Clinton ကအခိုင်အမာရရှိထားတာပါ။ပြိုင်ဘက် Mr. Sanders က liberal view အစရှိတဲ့လူပြို American တွေအများစုနေထိုင်ကြတဲ့ Massachusetts, Colorado, Minnesota နဲ့သူ့ရဲ့ဘားမောင်ပြည်နယ်တွေမှာထောက်ခံမှုကောင်းကောင်းရမယ်ဆိုရင်တော့ Hillary Clinton ကအပြတ်အသတ်အသာစီရရှိသွားနိုင်တဲ့အနေအထားကိုတားဆီးထားနိုင်ပွဲရှိပြီးဇွန်လမှာကျင်းပမယ့်ပါတီတွင်သမ္မတလောင်းရွေးချယ်ပွဲတွေကိုဆက်ပြီးပါဝင်နိုင်မှာဖြစ်ပါတယ်။ဒီပြည်နယ်၄ခုထဲမှာ၃ခုမှာ Bernie Sanders အနိုင်ရခဲ့ပြီး Massachusetts ပြည်နယ်မှာတော့ Clinton ကိုရှုံးနိမ့်ခဲ့ပါတယ်။
မြောက်ကိုရီးယားဟာနိုင်ငံတကာတန်ခတ်အရေးယူမှုတွေကိုလွန်ခဲ့တဲ့ဆယ်စုနှစ်တွင်ဘယ်လိုအောင်မြင်မြင်ရှောင်ရှားခဲ့တယ်ဆိုတာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့လေ့လာချက်တစ်ခုမှအသေးစိတ်ဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားပေါ်တန်ခတ်အရေးယူမှုအသစ်တွေချမှတ်ဖို့လူမျိုးရေးကောင်စီကပြင်ဆင်နေတာနဲ့မျှအခုလေ့လာချက်ထွက်လာတာပါ။2006ခုနှစ်ကတည်းကမြောက်ကိုရီးယားပေါ်ချမှတ်လာတဲ့ကုလသမဂ္ဂတန်ခတ်အရေးယူမှု၄ချိန်စလုံးဟာနျူကလ িয়ার နဲ့ပယ်ထိန်တုံးကြီးအစီအစဉ်တွေကိုကင်ဂျွန်အစိုးရဆွန့်လွတ်သွားအောင်မလုပ်ဆောင်နိုင်ခဲ့ဘူးဆိုတာ တန်ခတ်ရည်ရွယ်မှုချုပ်ပေါက်တာတွေကိုစောင့်ကြည့်တဲ့ကုလသမဂ္ဂအဖွဲ့ငယ်တစ်ခုရဲ့အစီအစဉ်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားကမကြသေးခင်ကပဲနျူကလ িয়ার ဆန်တဲ့မှုနဲ့ဒုံးပြန်ပစ်လွတ်ခဲ့တာသူတို့ရဲ့နျူကလ িয়ার အစီအစဉ်ဟာအမေရိကန်ရဲ့ချင်းချောက်မှုကိုတားဆီးဖို့လိုအပ်တယ်ဆိုပြီးအခိုင်အမာဆက်ပြောနေတာတွေကိုထောက်ပြပြီးကုလသမဂ္ဂရဲ့လက်ရှိတန်ခတ်အရေးယူတဲ့နည်းလမ်းတွေရဲ့ထိရောက်မှုကိုအစီအစဉ်မှာမေးခွန်းထုတ်ထားပါတယ်။တန်ခတ်အရေးယူမှုတွေကိုမြောက်ကိုရီးယားကရှောင်ပြီးလုပ်ခဲ့တဲ့ဖြစ်ရပ်အတော်များများကိုအစီအစဉ်မှာဖော်ပြထားပါတယ်။ပိတ်ပင်ကန့်သတ်ထားတဲ့ပစ္စည်းတွေကိုရောင်းဝယ်လုပ်ဖို့နိုင်ငံတကာဗန်နံဝေကြီးစနစ်လေကြောင်းလိုင်းတွေနဲ့ကုန်တင်သင်္ဘောလမ်းကြောင်းတွေကိုမြောက်ကိုရီးယားကဘယ်လိုမျိုးဆက်သုံးနေလဲဆိုတာတွေကိုဖော်ထုတ်အစီအစဉ်ခံထားပါတယ်
။လုံခြုံရေးအတားအဆီးနဲ့ပိတ်ထားတဲ့ iPhone တစ်လုံးအရေးနဲ့ပတ်သက်ပြီးအမေရိကန်တရားရေးဌာနနဲ့ Apple ကုမ္ပဏီတို့ကြားမပြေမလည်ဖြစ်နေမှုကိုမနေ့အင်ကာနေ့ကလွှတ်တော်ကော်မတီရှေ့မှာကြားနာခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့ကအကြမ်းဖက်တိုက်ခိုက်ခဲ့သူတွေကတအူးအသုံးပြုခဲ့တဲ့ iPhone တစ်လုံးကိုစုံစမ်းရေးမှုတွေဖွင့်လှစ်ကြည့်ရှုခွင့်ရဖို့အတွက် Apple ကုမ္ပဏီဘက်ကအကူအညီပေးဖို့ဖိအားပေးတောင်းဆိုမှုနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေရဲ့ရှေ့မှောက်မှာဖြေကြားခဲ့ကြတာဖြစ်ပါတယ်။စာအိရစ်ဝမ်ဖာရုတ်အသုံးပြုခဲ့တဲ့ iPhone ကိုဖွင့်လှစ်ပြီးစုံစမ်းစစ်ဆေးနိုင်ဖို့အတွက် Apple ကုမ္ပဏီကဖန်တီးထားတဲ့ software တစ်ခုကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကတောင်းနေတာဖြစ်ပါတယ်။ဖာရုခ်နဲ့ဇနီးဖြစ်သူတို့ကပြီးခဲ့တဲ့ဒီဇင်ဘာလတုန်းကပါတီပွဲတစ်ခုကိုဝင်ရောက်ပစ်ခတ်တာကြောင့်လူ14ဦးသေဆုံးပြီး22ဦးဒဏ်ရာရခဲ့တာဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်ရဲ့တရားရေးကော်မတီရှေ့မှောက်မှာ FBI ရဲ့ညွှန်ကြားရေးမှူး James Comey ကဖြေကြားခဲ့တာမှာတော့ကလေးပြန်ပေးဆွဲမှုတွေလိမ်ပိုင်းဆိုင်ရာအမှုအခင်ကျူးလွန်ချသူတွေနဲ့ IS Islamic အစွန်းရောက်တွေလို့အကြမ်းဖက်အဖွဲ့အစည်းတွေရဲ့ရန်ကနေအမေရိကန်တွေပို့ပြီးဘေးကင်းလုံခြုံမှုရရှိဖို့အတွက် FBI အနေနဲ့ဤပညာပိုင်းဆိုင်ရာဆက်သွယ်မှုတွေကိုပို့ပြီးထဲထဲဝင်ဝင်ဝင်ရောက်စစ်ဆေးခွင့်ရဖို့လိုအပ်တယ်လို့ပြောဆိုခဲ့ပါတယ်။Apple ကုမ္ပဏီရဲ့ဥပဒေရေးရာကိုယ်စားလှယ်အကြီးအကဲ Bruce Sewell ကတော့ကုမ္ပဏီဘက်ကအကြမ်းဖက်ဝါဒီတွေကိုငှက်ညာထောက်ထားမှုမရှိတဲ့အနေအထားမှာအမေရိကန်အစိုးရဘက်ကတော့ smartphone အသုံးပြုသူအလုံးရဲ့အတွင်းရေးတွေပေါက်ကြားသွားနိုင်တဲ့တရားမဝင်နည်းလမ်းတစ်ခုကိုလာပြီးဖန်တီးခိုင်းနေတယ်လို့ပြောဆိုခဲ့ပါတယ
်။ View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေဗိုလ်လူညနေပတ်သတင်းတွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာအိုကျွန်းဇမ်ဘိုအန်ဂါမြို့မှာဆော်ဒီဘာသာရေးဆရာတို့နဲ့ဆော်ဒီတန်ယုံကတန်တမန်တူကိုအင်္ဂါနေ့နောက်ပိုင်းမှာတနသမားတူကပြစ်ခတ်တာကြောင့်ဒဏ်ရာရသွားကြပြီးတနသမားကိုတော့ရဲတွေကပြစ်တက်လိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဘာသာရေးဆရာ Ayed El Karnia အနောက်ပိုင်းမင်ဒနာအိုပြည်နယ်တက္ကသိုလ်မှာသင်ခန်းစာတစ်ခုပို့ချပြီးတဲ့နောက်ဘာသာရေးတန်မှု Turkey Asayek နဲ့အတူပြန်တော့မယ့်အချိန်မှာတနသမားကလူအုပ်ထဲကနေတိုးထွက်လာပြီးပြစ်ဒါလို့ရဲတပ်ဖွဲ့ပြောခွင့်ရအမျိုးသမီးကပြောပါတယ်။ဒဏ်ရာသူနှစ်ဦးစလုံးကိုဆေးရုံခေါ်သွားပြီးစိုးရင်စရာမရှိတော့ဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်။ El Karnia ရဲ့ညာဘက်ပခုံးဘဲဘဲလက်မောင်းနဲ့ရင်းုံတွေမှာတနက်မှန်သွားပြီး Asayek ကတော့ညာဘက်ပေါင်နဲ့ဘဲဘဲ6လောက်တို့မှာတနက်မှန်သွားပါလေ။တနသမားအုံပြုခဲ့ွယ်ရှိတဲ့ပစ္စတိုတလက်နဲ့မော်တော်ဆိုင်ကယ်တစ်စီးတို့ကိုအခင်းဖြစ်တဲ့နေရာကနေစုံစမ်းစစ်ဆေးရမှုတွေရလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါလေ။တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတန်းရရှိသူတခြား2ဦးကိုတော့နောက်ပိုင်းမှာရဲတပ်ဖွဲ့ကဖမ်းလိုက်တယ်လို့ပြောပါလေ။ဘာကြောင့်တိုက်ခိုက်တယ်ဆိုတာချက်ချင်းမသိရသေးပါဘူး။မနီလာမြို့တော်ကနေမိုင်940အကွာမှာရှိတဲ့ဇမ်ဘိုအန်ဂါမြို့ဟာအဓိကစစ်ကမ်းမြို့တစ်ခုဖြစ်ပြီးအဘူစီအက်ဖ်စစ်သွေးကြွရရဲ့လက်ချက်လို့ဆိုတဲ့ပုံခွဲတိုက်ခိုက်မှုတွေဖြစ်ထားတဲ့နေရာပါ။အဘူစီအက်ဖ်စစ်သွေးကြွအဖွဲ့ဝင်တို့ဟာ IS စစ်သွေးကြွအဖွဲ့ကိုထောက်ခံတယ်လို့ပြောထားပူပါတယ်
။ဂျပန်နိုင်ငံမှာ2011ခုနှစ်ကငလျင်နဲ့ဆူနာမီကြောင့်ပျက်စီးခဲ့ရတဲ့ဖူကူရှိမားနျူကလ িয়ার ဓာတ်အားပေးစက်ရုံကပျော်ချခဲ့တဲ့နျူကလ িয়ার လောင်စာတွေဘယ်နေရာကိုရောက်ရှိနေလဲဆိုတာကိုအခု9နှစ်ကြာလာတဲ့အချိန်အထိမသိရသေးဘူးလို့ဖူကူရှိမားနျူကလ িয়ার စက်ရုံပိတ်သိမ်းရေးဆိုင်ရာအဖွဲ့ရဲ့အကြီးအကဲနာအိုဟီရိုမာရှူတာကပြောဆိုပါတယ်။မတ်လ17ရက်နေ့မှာခြောက်ရောက်မဲ့9နှစ်မြောက်နှစ်ပတ်လည်နေ့မတိုင်ခင်သတင်းထောက်တင်နဲ့တွေ့ဆုံလာမှာတော့ဆက်ယုံပိတ်သိမ်းရေးပထမနှစ်ပိုင်းနေ့အတွင်းဆောင်ရွက်ချက်တွေကိုတော့စစ်မြေပြင်ကဆေးရုံတစ်ခုမှာအလုံးလုံးနေရတာနဲ့နှိုင်းရှင်ပြောဆိုသွားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်အတွင်းမှာရှင်းလင်းရေးလုပ်ငန်းတွေမှာတိုးတက်မှုတွေရှိခဲ့ပြီးအထူးသဖြင့်ဓာအပိဆက်ယုံကမတန့်ရှင်းတဲ့ရေတွေတန့်စင်မှုနဲ့သမုတ်တရားတွေကိုယိုစိတ်မထွက်အောင်ကာကွယ်လှုပ်ဆောင်ခဲ့တယ်လို့ပြောဆိုပါတယ်။2011ခုနှစ်ကအင်အားဖြင့်ငလျင်နဲ့ဆူနာမီကြောင့်ဖူကူရှိမာဓာတ်အချိနျူကလ িয়ার ဓာတ်အပိစက်ယုံပျက်စီးခဲ့ပြီးတဲ့နောက်နျူကလ িয়ার တူလောင်ခံ၃ခုတို့ကနျူကလ িয়ার လောင်စာတွေပျော်ချမှုဖြစ်ခဲ့တာပါဖူကူရှိမာနျူကလ িয়ার စက်ယုံရိုစိမ့်မှုကြောင့်လူထောင်ပေါင်းများစွာလည်းဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရပါတယ
်ရုရှားနိုင်ငံမော်စကိုမြို့တော်မှာ၄နှစ်သားကလေးကိုတတ်ပြီးခေါင်းဖြတ်ခဲ့တဲ့ကလေးတဲ့အမျိုးသမီးဟာ ဒီလိုရက်ကိုတယောက်တည်းလုပ်ခဲ့တာမဟုတ်ဘူးလို့ရုရှားဆိုရရှိနေတွေကပြောပါတယ်။အသက်38နှစ်အရွယ်ဥဇဘက်ကစ္စတန်နိုင်ငံသူဂူချီခရာဘိုဘိုကူလိုဗာဟာမော်စကိုမြို့တော်မြေရောက်ရထားဘူရာယုံတခုအပြင်ဘက်မှာကလေးငယ်ရဲ့ဦးခေါင်းကိုကင်ပြီးဟိုရဲနေတာကိုတွေ့ရပြီးတဲ့နောက်ဖမ်းဆီးလိုက်တာပါ။အမျိုးသမီးကိုနောက်တစ်နှစ်လထိန်းသိမ်းထားဖို့မော်စကိုမြို့တော်တရားရုံးတခုကဒီကနေ့ဆုံးဖြတ်ပါတယ်။ဒီလူသားမှုကိုကျူးလွန်အောင်အမျိုးသမီးကိုအားပေးလှုံ့ဆော်ခဲ့သူတွေလွတ်နေတော့မယ်လို့အဆိုအရှိနေတွေကတရားရုံးမှာရှောက်လဲပါတယ်။ကလေးတဲ့အမျိုးသမီးဟာစိတ်ပိုင်းဆိုင်ရာတည်ငြိမ်နေဖို့မရှိဘူးလို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။
အမေရိကန်ပြည်ထောင်စုအလက်စကာပြည်နယ်ကကြော်ကြားလာတဲ့နှင်းတော်ထဲမှာစွဖားလှဲဆွဲခွေးတွေနဲ့တာဝေးအပြေးပြိုင်ကြတဲ့ပြိုင်ပွဲကျင်းပရေးစီစဉ်နေသူတွေပွဲကျင်းပနိုင်ဖို့အတွက်နှင်းတွေကိုသဲယူနေရပါတယ်။ပြိုင်ပွဲကျင်းပနိုင်ဖို့အတွက်တခြားနေရာကနေနှင်းတွေသဲယူနေရတာဟာဆိုရင်တမိုင်းမှာပထမဆုံးအချိန်လည်းဖြစ်ပါတယ
်။ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကြကြသိမ့်နဲ့မတည်ငင်ထိုက်တို့ကကြီးညာပေးခဲ့တာပါဆက်လက်ပြီးသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်အခုရင်ဦးဆုံးတော့အမေရိကန်နိုင်ငံမှာမနေ့ကကျင်းပခဲ့တဲ့ Super Tuesday လို့ခေါ်တဲ့သမ္မတလောင်းနေရာအတွက်အကျိုးရွေးကောက်ပွဲအကြောင်းကိုတင်ပြပေးပါမယ်အမေရိကန်သမ္မတလောင်းနေရာအတွက်အကျိုးရွေးကောက်ပွဲတွေပြည်နယ်ပေါင်းတဒါဇင်မှာကျင်းပခဲ့ရမှာ Republican Party Donald Trump နဲ့ Democratic Party က Hillary Clinton တို့အနိုင်ရခဲ့ကြပါတယ်Super Tuesday လို့ခေါ်တဲ့ပါတီတွင်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အတွက်လည်းသက်ဆိုင်ရာပါတီတွေကသမ္မတလောင်းအဖြစ်အမည်စရင်တင်သွင်းခံရဖို့အရေးကြီးတဲ့ challenge တရားလည်းဖြစ်လာပါတယ်။ Super Tuesday အကြိုမဲ့ပေးပွဲနောက်ဆုံးရလာတွေအကြောင်း James Mello ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လွင်ဦးကတင်ပြထားပါတယ်ရှင်
။2016ခုနှစ်အမေရိကန်သမ္မတလောင်းရွေးပွဲအတွက်အကြီးကျယ်ဆုံးနေ့တစ်နေ့ဖြစ်တဲ့ Super Tuesday မှာအမေရိကန်တောင်ပိုင်းရဲ့ New England ဆုံးကွဲပြားခြားနားတဲ့မဲဆန္ဒရှင်တွေရှိရာပြည်နယ်အများစုနဲ့ပါတီကိုယ်စားလှယ်ရဲ့ထောက်ခံမဲတွေရခဲ့ပြီးတဲ့နောက် Republican Party ဘက်မှာတော့ Donald Trump ကသူ့အနိုင်ရတဲ့အကြောင်းကြေညာခဲ့တာ
ပါ I'm a unifier I know people are going to find that a little bit hard to believe but believe me I am a unifier
ကျွန်တော်ဟာညီညွတ်မှုရအောင်စူးစီးပေးနိုင်တဲ့သူပါဒါကိုလူတွေကသိပ်မယုံကြဘူးဆိုတာလည်းကျွန်တော်သိပါတယ်ဒါပေမဲ့လည်းကျွန်တော်ဟာညီညွတ်အောင်လုပ်နိုင်တဲ့သူဆိုတာတော့ယုံပါအခုကိစ္စတွေအားလုံးအဆုံးသတ်ပြီးဆိုရင်တော့ပြစ်မှတ်ထားရမယ့်သူတယောက်ပဲကြာမှာတော့အဲ့ဒါကတော့ Hillary Clinton ပ
ါ Republican Party ကသမ္မတလောင်းဖြစ်ရှင်းပြနေသူနောက်တူဖြစ်တဲ့ထက်လွတ်တော်အမတ် Ted Cruz ကတော့သူကိုစားပြုရ Texas ပြည်နယ်နဲ့ကက်ရက်ရှိနေတဲ့ Oklahoma တို့မှာအနိုင်ရခဲ့ပြီးဂရေးကျွဲတစ်ထည် Donald Trump ကိုတယောက်ချင်းရှင်းပြအနိုင်ယူနိုင်အောင်တခြားရှင်းပြပြတ်တွေဘေးဖက်ပေးဖို့လည်းတိုက်တွန်းသွားခဲ့တာ
ပါ And after tonight we have seen that our campaignis the only campaign that has beaten
ဒီညနောက်ပိုင်းမှာတော့ကျွန်တော်တို့လှုပ်ရှားမှုကသာအနိုင်ရအောင်လုပ်နိုင်တဲ့လှုပ်ရှားမှုဒေါ်နယ်ထရမ့်ကိုအနိုင်ယူနိုင်တဲ့လှုပ်ရှားမှုဆိုတာတွေးလာရပါတယ
် Republican ထက်လွတ်တော်အမတ် Marco Rubio ကတော့ Minnesota ပြည်နယ်မှာပထမဆုံးအနိုင်ရပေမဲ့အများစုမှာတော့အရင်နေနေပါတယ
် We are going to send the message that the party of Lincoln and Reagan and the presidency of the United States
သဗ္ဗတ်လင်ကွန်နဲ့ရီဂန်ရဲ့ပါတီကြီးဖြစ်နေအမေရိကန်သဗ္ဗတ်တာဝန်ကိုအကြံဖန်သမားတယောက်ထံမပေးသင့်ဘူးဆိုတဲ့အကြောင်းသတင်းစကားပါကြပါလိမ့်မယ်
။အင်ချမ်းမြေလုပ်ငန်းရှင်တတိယကြီးဒေါ်နယ်ထရမ့်အောင်မြင်မှုတွေရနေပြီမလဲ။ K3 လုံးလို့ခေါ်တဲ့လူပြူကြီးစိုးရေးလှုပ်ရှားမှုခေါင်းဆောင်ကထောက်ခံမှုပေးကြောင်းပြောဆိုခဲ့တဲ့အပေါ်အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရန်တို့လွှတ်တော်ရင်းက Republican Party ခေါင်းဆောင်တွေကတော့အပြင်းထန်ဆန့်ကျင်မှုကိုပြသစေချင်ကြပါတယ်
။ If a person wants to be the nominee of the Republican Party,There can be no evasion and no games.
Republican Party ရဲ့ကိုယ်စားလှယ်လောင်းဖြစ်ချင်တဲ့ဆိုရင်တော့ရှောင်လွဲဖို့ကစားပွဲတစ်ခုလိုလုပ်နေလို့မရနိုင်ပါဘူး။ခွဲခြားဆက်ဆံမှုတွေပေါ်အခြေခံတဲ့ဘယ်အဖွဲ့အစည်းလှုပ်ရှားမှုမျိုးကိုမဆိုစန့်ကြရပါလိမ့်မယ်
။ Democratic Party ရင်းရှင်ပြန်ရမှာတော့တောင်ပိုင်းပြည်နယ်အများပြားမှာ Hillary Clinton အနိုင်ရခဲ့တဲ့အတွက်သမ္မတလောင်းအဖြစ်အမည်စရင်တင်သွင်းခံရဖို့ရှေ့ဆုံးနေရာကိုရောက်လာခဲ့တာပါ။ရွေးကောက်ပွဲမှာအကြီးအကျယ်အနိုင်ရတဲ့အတွက်လည်း Clinton အနေနဲ့အခုခါပြန်ပြက် Republican ကိုယ်စားလှယ်တွေပေါ်ပြောင်းလဲအာရုံစိုက်လာနေပါပြီ။
The stakes in this election have never been higher. And the rhetoric we're hearing on the other side has never been lower.
ဒီတစ်ခါရွေးကောက်ပွဲလောက်အရေးကြီးတာမျိုးမရှိသလိုတစ်ဖက်ပါတီကကျုံ့ဝနေတဲ့အစံတွေကလည်းဘယ်တော့ငားမှလျော့သွားတယ်လို့မရှိပါဘူး။ American ကိုခွဲခြားဖို့ကြိုးစားတာဟာမှားရွေးတဲ့လုပ်ရက်ဖြစ်သလိုဒီလိုမဖြစ်အောင်လဲကျမတို့လုပ်ပါမယ်။
နိုင်ငံရေးဝန်ကြီးဟောင်းကလင်တန်ရဲ့ပြန်ပြက်ဖြစ်တဲ့ဘာနီဆန်ဒါစ်ကတော့သူကိုယ်စားပြုထားတဲ့ Vermont ပြည်နယ်အပြင် Oklahoma, Colorado နဲ့ Minnesota ပြည်နယ်တွေမှာအနိုင်ရခဲ့ပြီးတဲ့နောက်အသာရအောင်စစ်ကြောစားဖို့တနေထန်ချထားပါတယ
်။ We are going to take our fight for economic justice, for social justice.
ဒီပေါ်ရေးတရားမျှတမှုလူမှုရေးမျှတမှုပတ်ဝန်းကျင်တန်ရှင်းစင်ကြယ်ဖို့နဲ့ဒီနယ်တည်တည်မှာငြိမ်းချမ်းတဲ့အခြေအနေတွေပေါ်ပေါက်လာအောင်ဆက်ပြီးတိုက်ပွဲဝင်သွားရမှာပါ။
စူပါကျူးစေးပြီးဆုံးသွားပြီမလဲရှေ့လာမဲ့သတင်းနှစ်ပတ်အတွင်းအမေရိကန်ပြည်နယ်ကြီးတချို့မှာကျင်းပမဲ့အကျိုးရွေးကောက်ပွဲတွေမှာသက်ဆိုင်ရာပါတီကိုယ်စားလှယ်နောက်ထပ်ဆန့်သက်မှုတွေနဲ့ကြုံကြရအောင်မှာလည်းဖြစ်ပါတယ်ခင်ဗျာ
Super Tuesday မဲပွဲဘွေရလအကြောင်းကိုကုအောင်လည်းဦးပြောပြခဲ့တာပါရှင်အခုတော့ကချင်ပြည်နယ်မူရေးတိုက်ဖျက်ရေးလုပ်ငန်းလုပ်သူတွေကိုအာဏာပိုင်တွေစစ်ဆေးနေတာတင်ပြပေးပါမယ်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းဘိန်းခင်းဖြက်စီဖို့တွားရောက်ခဲ့တဲ့လူထုအခြေပြုမူရေးစေဝါတိုက်ဖျက်ရေးအဖွဲ့ပတ်ကြာစင်ကခေါင်းဆောင်တွေကိုဒီကနေ့ကချင်ပြည်နယ်ရဲတပ်ဖွဲ့ကခေါ်ယူစစ်ဆေးနေပါတယ်ဒီလိုစစ်ဆေးတာကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းကဖြစ်ပွားခဲ့တဲ့ပတ်ကြာစင်အဖွဲ့နဲ့ဒေသခံရွာသားတွေအပြန်အလှန်တိုက်ခိုက်မှုမိရှုဖျက်ဆီးမှုတွေဖြစ်ခဲ့ရမှာဥပဒေမဲ့ဆောင်ရွက်တာနဲ့တာဝန်ရှိသူတွေကစက်မှတ်မှုအားနည်းတာတွေဖြစ်ခဲ့တာကြောင့်စစ်ဆေးဖော်ထုတ်ပြီးအရေးယူဖို့ဖြစ်တယ်လို့ဆိုပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပြီးခဲ့တဲ့အပတ်ကြာသာရေးနေ့ကပက်ကြဆန်ကလူမှုအခြေပြုမူရစ်တိုက်ဖျက်ရေးအဖွဲ့ဟာကမ်ပိုက်တီဒေတာဘက်ကဘင်းကင်းတွေကိုဖျက်ဆီးဖို့တွားရောက်ရမှာဘင်းကင်းပိုင်ရှင်တွေဘက်ကတနက်တွေဘုံတွေနဲ့တိုက်ခိုက်ခံရတာကြောင့်လူ29ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပက်ကြဆန်အဖွဲ့ဝင်တွေကသူတို့ကိုတိုက်ခိုက်တယ်လို့ယူဆတဲ့ရွာသားတွေကိုပြန်လည်တိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်ဒီတိုက်ခိုက်တာနဲ့ပတ်သက်ပြီးဖေဖော်ဝါရီလ26ရက်နေ့မှာပြည်내အစိုးရကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးအပြစ်မှန်ဖော်ထုတ်သွားမယ်လို့ကြေညာခဲ့တဲ့နောက်ဒီကနေ့ပဲကြဆန်အဖွဲ့ခေါင်းဆောင်တွေကိုခေါ်ယူစစ်ဆေးတာဖြစ်ပါတယ်။ဒီကနေ့ခေါ်ယူစစ်ဆေးတဲ့အခြေအနေကိုဝိုင်းမော်မြို့နယ်ပဲကြဆန်အဖွဲ့ဥက္ကဋ္ဌဦးစုံတိန်ကအခုလိုပြောပါတယ်
။သူတို့လည်းပါကအပြစ်မှန်ကိုသိချင်လို့ပေါ့နော်။ပြည်ထောင်ဖြစ်တဲ့နေရာမှာသူတို့ကဘယ်လိုအစီအစဉ်နဲ့တွားတယ်လဲပေါ့နော်။ဒေရက်မှာဘယ်လိုတွားတယ်လဲ။ဒီမှာဟိုမှာရောက်ရင်ဘလို့ဖြစ်တယ်လဲပေါ့အချင်းချင်းကြွားနေညာမှာလေပါတွေ့တယ်လေဘလို့ဆလာတယ်လေဘလို့ဖြစ်လာတယ်လေပေါ့အဲ့ဒါကိုနေတာပေါ့
ဒီအချင်းဖြစ်ပေါ်တာနဲ့ပတ်သက်ပြီးကမ်ပိုက်တီနယ်ကရွာသားတွေကပက်ကြဆန်အဖွဲ့ဝင်တွေကစတင်တိုက်ခိုက်တယ်လို့တင်ကြားထားတာကြောင့်ခေါ်ယူစစ်ဆေးတာဖြစ်တယ်လို့လည်းပြောပါတယ်
သူတို့လည်းတိုင်ထားတာပေါ့သူတို့ကတော့ကျွန်တော်တို့ကဆတာပေါ့နော်သူတို့ကဆတယ်ကျွန်တော်တို့ကတနက်နဲ့ပြစ်တယ်ကျွန်တော်တို့ပဲနေပြီးတော့မှသူတို့ကိုရိုက်တာပေါ့အင်းကြီးလောင်လာတော့ကျွန်တော်တို့ကိုရှုတယ်ပါနဲ့ကျွန်တော်အဲ့ဒါလေးလည်းကျွန်တော်အဖြစ်မှန်ပြောမှာပါနော်အဲ့ဒါလေးကိုဟုတ်တလားပေါ့သူတို့ကဒီကျွန်တော်စစ်ဆေးတာအဲ့ဒါစစ်ဆေးတာပါ
လောလောဆယ်ပက်ကြဆန်အဖွဲ့ဝင်၉ယောက်ကိုစစ်ဆေးဖို့ခေါ်ယူထားတယ်လို့လည်းပြောပါတယ်ဒီလိုခေါ်ယူစစ်ဆေးတာနဲ့ပတ်သက်ပြီးကချင်ချင်းချင်းအကျိုးဆောင်အဖွဲ့ကဥလမိုင်ကွန်ဂျာကအခုလိုပြောပါတယ
်ဘသူတွေကမားတယ်မားတယ်နောက်ပြီးအဲ့မှာလုံချုံရေးရရေးလည်းပါတယ်ဆိုတော့ဒီနေ့နဲ့မျိုးတို့လုံလုံချွေးရင်းကိုကစစ်စစ်ရောက်မယူပေးနိုင်ဘူးလားဘယ်လိုလဲဆိုတဲ့ဥစ္စာကဒီကစီမင်းရဲ့အဆွေအဝန်ကြီးဆိုတဲ့ဒီမှာစုံစမ်းစစ်ဆေးဖွဲ့ပြီးတော့မှဒါကိုအရေးယူဖို့အတွက်စစ်စစ်ကိုပြောထားတာရှိတယ်အဲ့ဒါကြောင့်ဒီစုံစမ်းစစ်ဆေးရဲ့ဖွဲ့ကောင်းဆောင်ကစီမင်းကြီးလင်းကြီးကိုတောင်းပေးထားတယ်လို့သိရတယ်အဲ့ဒါကိုရင်းမြင့်ကြီးကနေဒီမှာဒီနေ့အဲ့ဒီပတ်တာဖွဲ့ကောင်းကောင်းဆောင်တွေလည်းခေါ်တယ်ပေါ့လေ
အမှုမှန်ပေါ်ပေါ်ရေးအတွက်ဥလမိုင်ကွန်ကြာကသူ့ရဲ့အမြင်ကိုအခုလိုပြောဆိုပါတယ
်ခုကတုံးပွင့်ဆန်ဖြစ်နေတယ်ဘင်းဖိုက်ပြိုးတဲ့လူကတစ်ခွက်ဒီမူဆေးဝတ်တချက်ရဖွဲ့ကတဖွဲ့လုံချုံကြီးပြည်နဲ့ဆွေရဖွဲ့ကတဖွဲ့သုံးဖွဲ့ဖြစ်နေတယ်ဒီသုံးဖွဲ့မှာသူတို့ပြရတော့ဆိုတော့ဒီပတ်သက်ဆံဖွဲ့တွေဒီဟာဖွဲ့တွေနဲ့အစိုးရကတော့သူ့ပေါင်းမှာလုံချုံကြီးပြည်ပြီးတော့မှအတူတွားတဲ့ကိစ္စဖြစ်တယ်လေစုံစမ်းစစ်ဆေးရဖွဲ့ဖွဲ့တဲ့အခါလည်းပဲသူကတဘောနဲ့တစ်ခါပဲဖွဲ့တာမျိုးမဟုတ်ဘဲနဲ့အားလုံးပါဝင်ပြီးတော့မှဖွဲ့တဲ့ဟာမျိုးဆိုရင်တော့ပြည်ပြီးချောက်နေမယ်လို့ကျွန်တော်ဒီလိုမြင်တယ်လေ
ပက်ကြဆန်အဖွဲ့ဟာဒီနှစ်ဘိန်းဆိုင်ရာသီမှာကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့စကိုင်းတိုင်းဒေသကြီးဟူကောင်းဒေသကဘိန်းကင်းဧက8000လောက်ကိုဖျက်ဆီးခဲ့ကြောင်းသတင်းထုတ်ပြန်ထားသလိုကမ်ပိုက်တီဒေသမှာဘိန်းကင်းဧက9000လောက်ရှိမယ်လို့လည်းခန့်မှန်းထားပါတယ်လောလောဆယ်မှာတော့ပက်ကြဆန်အဖွဲ့ဟာဘိန်းတိုက်ဖျက်ရေးလုပ်ငန်းတွေကိုယာယီရပ်ဆိုင်းထားပါတယ်လူထုအခြေပြုမူရစ်တိုက်ဖြည့်ရေးအဖွဲ့တွေတွားရောက်မဲ့ကမ်ပိုက်တီဒေတာဟာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစခုံတရင်ခေါင်းဆောင်နဲ့ NDAK ခေါ်အပြည့်ရဒီမိုကရေစီသစ်တပ်ဖွဲ့ကနေအသွင်ပြောင်းထားတဲ့နေကြားဆောင်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေဖြစ်ပါတယ်
။ကိုမိုးစောတင်ပြခဲ့တာပါရှင်။အခုတော့ဥပဒေရေးရာနဲ့အထူးကိစ္စရများလစ်လာဆန်းစစ်တုံးသက်ရေးကော်မရှင်အဖွဲ့ရဲ့အခြေအနေဘယ်လိုရှိသလဲဆိုတာကိုတင်ပြပါမယ်။သူရဦးရွှေမန်းဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ဥပဒေရေးရာနဲ့အထူးကိစ္စရများလစ်လာဆန်းစစ်တုံးသက်ရေးကော်မရှင်ကိုပြည်ထောင်စုအဆင့်ဖွဲ့စည်းဖို့မနေ့ကပြည်ထောင်စုလွှတ်တော်မှာကန့်ကွက်သူမရှိအတည်ပြုလိုက်ကြပါတယ်။ဒီကော်မရှင်ဟာပထမအကြိမ်လွှတ်တော်သက်တမ်းမှာပြည်သူလွှတ်တော်အဆင့်သာရှိပြီးတော့အခုလိုဒုတိယအကြိမ်လွှတ်တော်ကြမှာပြည်ထောင်စုလွှတ်တော်မှာအတည်ပြုလိုက်တာပါ။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထည့်အောင်ကတင်ပြမှာပါရှင်
။ဖေဖော်ဝါရီလ4ရက်နေ့ကဒုတိယအကြိမ်ပြည်သူလွှတ်တော်မှာဖွဲ့စည်းခဲ့တဲ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသက်ရေးကော်မရှင်ကိုပြည်ထောင်စုအဆင့်ပြဋ္ဌာန်းဖို့မနေ့မတ်လ1ရက်နေ့ကကန့်ကွက်သူမရှိပြည်ထောင်စုလွှတ်တော်မှာအတည်ပြုလိုက်ပါတယ်။ဒ ဒုတိယအကြိမ်ပြည်သူ့လွှတ်တော်ကဖွဲ့လိုက်တဲ့ကော်မရှင်မှာတော့အရင်ပြည်ထောင်စုလွှတ်တော်နိုင်ကဟောင်းသူရဥရှိမန်းကိုဥက္ကဋ္ဌအဖြစ်ခန့်အပ်ထားပြီးအဖွဲ့ဝင်အများစုဟာသူရဥရှိမန်းနဲ့နီးစပ်တဲ့ပုံစံတွေဖြစ်ကြပါတယ်။ပြည်သူ့လွှတ်တော်အဆင့်ကော်မရှင်ကနေအခုလိုပြည်ထောင်စုအဆင့်အတီးပြုတ်ပြဋ္ဌာန်းလိုက်တာဟာလွှတ်တော်နှစ်ရလုံးရဲ့ဥပဒေရေးရာကိစ္စရပ်တွေကိုပုံမထိန်းချောင်းလာနိုင်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးခိုင်မောင်ရင်ကပြောပါတယ
်။ဒီကော်မရှင်ထဲမှာပါတဲ့သူတွေကတောင်းရမှုတွေကသက်ဆိုင်ရာဝန်ကြီးမှန်တာတွေကိုခေါ်ယူပြီးတော့မှကြားနာလို့ရတဲ့ကိစ္စတွေရှိတယ်ဆိုတော့နောက်ဒီကော်မရှင်ရဲ့ဥက္ကဋ္ဌကလည်းအရင်ပြည်သူ့တော်ဥက္ကဋ္ဌသူရဦးရှိမှဖြစ်တဲ့အတွက်ဒီကော်မရှင်ကအင်အားကောင်းကောင်းဒီလွတ်တော်ကိုပံ့ပိုးအင်အားကောင်းကောင်းလူတွေကိုတစုတဝေးတဲ့စုစည်းထားတဲ့အဖွဲ့အစည်းလို့အဲ့လိုပဲမြင်တယ်ဗျာအဲ့ဒီတော်တော်ပို့ပြီးတော့မှလှုပ်ဆောင်မှုတွေဥပဒေရေးရာကိစ္စတွေနဲ့လွတ်တော်ကိုထင်းကျောင်းနိုင်တဲ့ကိစ္စပိုအားကောင်းလာနိုင်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့ပထမအကြိမ်လွှတ်တော်တက်တမ်းမှာတော့ဒီကော်မရှင်ကိုပြည်သူ့လွှတ်တော်မှာပြဋ္ဌာန်းထားပြီးအဲ့ဒီအချိန်တုန်းကတော့ဥရှိမန်းရဲ့တာဦးတိုးနိုင်မန်းနဲ့ဥပဒေပညာရှင်အများစုကဆောင်ရွက်ခဲ့ကြတာပါသူရဥရှိမန်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဖြစ်ချိန်တုန်းကဖွဲ့စည်းခဲ့တဲ့ကော်မရှင်ဖြစ်တယ်လို့သူရဥရှိမန်းစိတ်ကြိုက်ဖွဲ့စည်းထားတဲ့ကော်မရှင်ဖြစ်တယ်ဆိုပြီးဝေဖန်မှုတွေလည်းရှိခဲ့ပါတယ်ဒါအပြင်ပြည်သူ့လွှတ်တော်ဥပဒေပြဋ္ဌာန်းရေးကိစ္စရပ်တွေမှာလည်းဒီကော်မရှင်ကရေးပါခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်တုန်းကပြည်သူ့လွှတ်တော်မှာပဲဆောင်ရွက်ခဲ့တာဖြစ်ပြီးမြို့သားလွှတ်တော်မှာတော့တရားကော်မတီဖွဲ့ပြီးတော့လှုပ်ဆောင်ခဲ့ကြတာပါ။လက်ရှိမှာတော့ဒီကော်မရှင်ကိုပြည်ထောင်စုလွှတ်တော်မှာအတီးပြုတ်ပြဋ္ဌာန်းလိုက်တာနဲ့ပတ်သက်လို့ကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပဲခူးတိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်၄ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာဝင်းမြတ်အေးကအခုလိုပြောပါရယ်
။ဒီစဲဒီဥပဒေတွေကိုလေးလာဆန်းစစ်သုံးသပ်ပြီးတော့ပြင်ဆင်တင်တာပဲဖြစ်တင်တာအတိပြန်ပြတ်ထန်းနိုင်ပြတ်ထန်းတင်တာတွေကိုလုံမှာပေါ့နော်ဒါပေမဲ့သူတို့ကတခုတူရတာကတော့သူကပြောင်စုလွတ်တော်တို့ပြည်စုလွတ်တော်တို့မျိုးသားလွတ်တော်တို့နဲ့အဲကနေပြီးတော့မကင်တွယ်တဲ့တချို့ဟာတွေလည်းဒီမှာပါမှာပေါ့နော်အဲ့ဒီဘောမျိုးပေါ့ဒါပေမဲ့ကျွန်တော်တို့လုံရမယ့်ဟာတော့ရှင်းပါတယ်ဒီနိုင်ငံလူနိုင်ငံသားအကျိုးအတွက်ပဲလုံမှာပဲလေ
ဒီကော်ပိုရှင်ဟာတည်ဆဲဥပဒေတွေကိုလေးလာဆန်းစစ်သုံးသပ်ပြီးပြင်ဆင်ရေးပယ်ဖျက်ရေးအသေးပြဋ္ဌာန်းရေးတွေကိုပြည်အောင်စုလွတ်တော်နိုင်ကပြည်သူ့လွတ်တော်နဲ့မြို့သားလွတ်တော်ဥက္ကဋ္ဌတွေကနေတဆင့်သက်ဆိုင်ရာလွတ်တော်တွေကိုတင်ပြရမှာဖြစ်ပါတယ်။ကော်မရှင်ရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့ဒေါက်တာဝင်းမြတ်အေးပြောတာက
ပြည်အောင်စုလွတ်တော်မှာပဲဒီဟာကိုတစုတစည်းတဲ့လှုပ်ထားတာပို့ပြီးတော့လုပ်ငန်းဆောင်ရတဲ့နေရာမှာပို့ပြီးတော့ထိရောက်ဖို့လေဒါကတော့ဒီဟာရှင်းရှင်းလေးပဲဒီရွယ်ချက်ကတော့ပို့ပြီးတော့ထိထိရောက်ရောက်ဆောင်ရနိုင်မယ်လို့ယူဆပြီးတော့အဲ့လိုတပေါင်းနဲ့လှုပ်လိုက်တာလေ
ပြည်အောင်စုလွတ်တော်ဥပဒေရေးရာနဲ့ထုကိစ္စရက်များလေးလာဆန်းစစ်သုံးသက်ရေးကော်မရှင်ရဲ့တက်တန်းဟာတနစ်တက်တန်းဖြစ်ပြီးတော့လုပ်ငန်းတာဝန်ဆောင်ရွက်မှုအခြေအနေအရလိုအပ်ရင်တက်တန်းတိုးနိုင်တာလည်းဖြစ်ပါတယ်ပြည်အောင်စုလွတ်တော်နိုင်ကကကော်မရှင်ရဲ့တက်တန်းကာလအတွင်းမှာအဖွဲ့ဝင်တွေကိုတင့်လျော်သလိုပြင်ဆင်ဖွဲ့စည်းနိုင်တယ်လို့ဥပဒေတွေမှာပြဋ္ဌာန်းထားပါတယ်ဒီကော်မရှင်ကိုပြည်အောင်စုအဆင့်ပြဋ္ဌာန်းလိုက်တာကြောင့်ပြည်သူ့လွှတ်တော်မှာဖွဲ့စည်းထားတဲ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ကိုတော့မတ်လ၁ရက်နေ့မှာဖျက်သိမ်းလိုက်ပြီဖြစ်ပါတယ်။လက်ရှိအချိန်မှာတော့ဥက္ကဋ္ဌသူရဦးရှိမန်းအပါအဝင်အဖွဲ့ဝင်35ဦးနဲ့ဒီကော်မရှင်ကိုဖွဲ့စည်းထားတာဖြစ်ပါတယ်ခင်ဗျာ
။ကိုထဲအောင်စူးစီးတင်ပြခဲ့တာပါရှင်။အခုဆက်လက်ပြီးတော့အပူချိန်မြင့်တက်မှုနဲ့တည်ထားရမယ့်အခြေအနေအကြောင်းကိုတင်ပြပါမယ်။ပြင်းထန်တဲ့အယ်လ်နီညိုနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာအခုနွေရာသီအတွင်းထူးထူးကဲကဲပူချိန်မြင့်တက်လာနိုင်ပြီးလာမယ့်ရက်ပိုင်းအတွင်းအေယာဝတီမြစ်ဝကျွန်းပေါ်ဒေသမှာအေယာဝတီမြစ်ရေမြင့်တက်လာမယ်လို့လည်းမိုးစလဦးစီးဌာနကပြောဆိုပါတယ်။နွေရာသီကာလအတွင်းတိုင်းနယ်ပြည်နယ်အများစုမှာပုံမှန်ထက်ပူချိန်မြင့်တက်မဲ့အခြေအနေရှိပေမဲ့မိုးကောင်ရေရှားမှုအခြေအနေကတော့အကြီးအကျယ်ဆိုးဝါးမဲ့အနေအထားမရှိဘူးလို့လည်းမိုးစလဦးစီးဌာနကပြောဆိုပါတယ်။သတိထားရမယ့်မိုးလေဝသအခြေအနေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရရှင်။
ပြင်းထန်တဲ့အယ်နီညိုရာသီဥတုပုံစံနဲ့ကြုံတွေ့နေရတာကြောင့်မြန်မာနိုင်ငံမှာခါတိုင်းထည့်ပူပြင်း6တွေ့နေပြီးတချို့ဒေသတွေမှာရေပြက်လက်မှုနဲ့ရင်ဆိုင်နေရပါတယ်။အခုမတ်လကုန်ကစလို့လာမယ့်မေလလောက်အတွင်းပြည်နယ်နဲ့တိုင်းဒေသကြီး10ခုတို့ကဒေသတွေမှာအပူချိန်42ဒီဂရီစင်တီဂရိတ်ကနေ45ဒီဂရီစင်တီဂရိတ်အထိရှိနိုင်တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပါတယ
်။ပုံမှန်အပူချိန်ဆိုတဲ့အတွက်ကြောင့်လို့ဒီ global warming ရနေဖြစ်နေပါလေ။အနည်းထက်တနည်းအပူချိန်နေရာနဲ့တိုးလာတဲ့အနေအထားလေးရှိနေပေါ့။ဒီနေ့ကလည်းအန်နီညိုကအားတအားကောင်းတဲ့အတွက်ကြောင့်မို့ဒီမြန်မာနိုင်ငံလေပိုင်းဒေသတွေမှာတော့ကျွန်တော်တို့ဒီနာမည်ဒီပြည်နာအစလာကုန်းမစလာကုန်းအနေစားပြီးဒီပြည်နာမိလာတော့မှာတော့အခုဒီ၄၀နှစ်ကနေပြီးတော့၄၅ဒီအစီအစဉ်လေးတော့ဘောနဲ့အဲ့ဒါလည်းနည်းနည်းတချို့မျိုးတွေမှာကျော်နိုင်တဲ့အနေအထားလေးရှိပါလေ ဒီကျန်တဲ့ဟိုပြည်နယ်တိုင်းတနည်းနဲ့တနည်းတော့သူရအပူချင်းရတော့ဟိုကျန်တဲ့မောင်မတူဘူးပေါ့နော်ကျွန်တော်ဒီတောင်ပေါ်ဒေသနေတဲ့သူရနေရာဒီမှာအပူချင်းက30ရာနေပြီးတော့35ပေါင်းဝင်တော့ပဲရှိတော့
မြန်မာနိုင်ငံမှာ2010ပြည်နှစ်အလဲအလတ်အဆင့်ရှိတဲ့အယ်နီညိုနဲ့ရင်ဆိုင်ခဲ့ရခြင်းမြင်းမူမျိုးမှာ48ဓာတ်သမ2စင်တီဂရိတ်အထိအပူချိန်ရောက်ရှိပြီးအပူချိန်စံချိန်သစ်တင်ထားတာကိုဒီနှစ်နွေရာသီမှာချိုးလိုက်နိုင်တဲ့အလားအလာလေးရှိတယ်လို့မိုးစလအရာရှိကပြောပါတယ်။ဒီနှစ်အတွက်ထူးခြားဖြစ်စဉ်ကတော့ဖေဖော်ဝါရီလအတွင်းဧရာဝတီမြို့ရဲ12ပေအထိမြင့်တက်ခဲ့တာဖြစ်ပြီးလာမယ့်ရက်ပိုင်းအတွင်းဧရာဝတီမြို့ဝကျွန်းပေါ်ဒေသမှာမြင့်ရီတက်မှုနဲ့ရင်ဆိုင်ရမယ်လို့လည်းမိုးစလကပြောဆိုထားပါတယ်
။ဒီကတော့များဒီပြောထားတဲ့အတွက်ကြောင့်မို့အရင်ကျွန်တော်တို့ဒီဝိုင်းလာ20နှစ်နေမှာကျွန်တော်မြကြီးနားမြို့မှာညီရ12ပြီပေါ့12ပြီပြည့်ရေမတ်ဆက်ကိုမြင့်တက်လာတဲ့အနေထားလေးရှိတယ်ပေါ့နော်အဲ့ဒီကနေပြီးတော့ဒီမြင့်တက်လာတဲ့ရေကြီးရမီပြည့်ရိုးချောင်းပေါ့နော်ဒီအောင်ပြီးတော့ဘမောကတာအခုဆိုရင်ကျွန်တော်တို့ဒီမန္တလေးစကိုင်းတို့ကဟိုဖြတ်သွားပြီးတော့အခုကျွန်တော်မကွေးရီတို့ဘာလို့ရောက်နေဒီထိရောက်နေပါပြီဇာတိကတော့3ရက်ဆိုရင်တော့ကျွန်တော်တို့ဟင်္ဒရာလောအဲ့ဒီဒါလေးရောက်မယ်အမိသားလေးကြီးရှိပါတယ်။အဲ့ဒီမြန်မာနိုင်ငံဟိုညအောင်ပိုင်းတဲ့ဒီမြန်မာနိုင်ငံအောင်ပိုင်းပေါ့နော်ညဝကျွန်းပေါ်ရောက်တဲ့ညတော့ပုံမှန်တက်ခဲ့တဲ့12ပြည်ကကျွန်တော်တို့ဒီငါဒီတော့ပဲတက်နိုင်တဲ့အမိသားလေးကြီးတော့ရှိပါတယ
်။အခုချိန်ထိမိုးရသွန်းမှုကပုံမှန်နဲ့ပုံမှန်ထက်ကျော်လွန်တဲ့အခြေအနေမှာရှိနေတာကြောင့်မိုးခေါင်ရေရှားမှုအလားအလာကတော့ခါတိုင်းနှစ်တွေထက်ပိုပြီးဆိုးရမယ့်အခြေအနေမရှိဘူးလို့လည်းမိုးစလာဦးစီးဌာနကခန့်မှန်းထားပါတယ်။နေစဉ်ရေရှားပါပြတ်လတ်မှုနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံတွင်းကဒေသတချို့မှာတော့ရေပြတ်လတ်မှုနဲ့စတင်ကြုံတွေ့နေရပြီဖြစ်ပါတယ်ရှင
်။အပူချိန်မြင့်တက်မှုနဲ့တတိထားမယ့်အခြေအနေအကြောင်းကိုမသိငင်ထိုင်ကတင်ပြခဲ့တာပါရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးမှာဖြစ်ပါတယ်။
အမေရိကန်သမ္မတလောက်မနက်မှရွေးချယ်ပွဲတွေမှာအရေးကြီးဆုံးနေ့ဖြစ်တဲ့မလာတရက်စူပါဂျူးစဒေးရွေးချယ်ပွဲတွေမှာဒီမိုကရက်ပါတီဘက်ကဟီလာရီကလင်တန်နဲ့ရီပဘလီကန်ပါတီဘက်ကဒေါ်နယ်ထရမ့်တို့ပြည်내အများစုမှာနိုင်ရကြပါတယ်။နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကတက်နက်ဆီ၊အလာဘားမား၊ဂျော်ဂျီယာ၊အာကင်ဆော၊ဗာဂျီးနီးယား၊တက်ဆက်စ်နဲ့မက်ဆာချူးဆက်ပြည်နယ်တွေမှာနိုင်ရပါတယ်။သူရဲ့ပြန်ပြဲဒီမိုကရက်တစ်ဆိုရှယ်လစ်ဝါဒီဘာနီဆန်ဒါစ်ကဗာမွန်၊အိုကလာဟိုမာ၊မင်နီဆိုတာနဲ့ကော်လိုရာဒိုပြည်နယ်တွေမှာနိုင်ရပါတယ်။ရီပဘလီကန်ပါတီဘက်မှာဒေါ်နယ်ထရမ့်ကအာကင်ဆော၊ဂျော်ဂျီယာ၊အလာဘားမား၊တက်နက်ဆီ၊ဗာဂျီးနီးယား၊ဗာမွန်နဲ့မက်ဆာချူးဆက်ပြည်နယ်တွေမှာနိုင်ရပါတယ်။အထက်လွှတ်တော်မှတက်ခရုစ်ကသူ့ရဲ့အထက်လွှတ်တော်မဲဆန်တာနဲ့တက်ဆက်စ်နဲ့အိုကလာဟိုမာမှာနိုင်ရပါတယ်။ဖလော်ရီဒါပြည်နယ်အထက်လွှတ်တော်မှမာကိုရူဘီယိုကတော့မင်နီဆိုတာပြည်နယ်မှာနိုင်ရပါတယ်။လူညိုရေးဓာတ်ဆီနဲ့ပိတ်ထားတဲ့ iPhone တလုံးအရေးနဲ့ပတ်သက်ပြီး American တရားရေးဌာနနဲ့ Apple ကုမ္ပဏီတို့ကြားမပြတ်မလဲဖြစ်နေတဲ့ကိစ္စအင်္ဂါနေ့ကကွန်ဂရက်လွှတ်တော်မှကြားနာပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဘနာဒီနိုမြို့ကအကြမ်းဖက်တိုက်ခိုက်ခဲ့သူတွေကတအူးအုံပြုခဲ့တဲ့ iPhone တလုံးကိုစုံစမ်းစစ်ဆေးရေးမှုတွေဖွင့်လှစ်ကြည့်ရှုခွင့်ရဖို့အတွက် Apple ကုမ္ပဏီကအကူအညီပေးရေးပြားပေးတောင်းဆိုမှုနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေကမေးတာကိုဖြေဆိုကြတာပါ။ Syed Rizwan Farooq အုံပြုခဲ့တဲ့ iPhone ကိုစုံစမ်းစစ်ဆေးနိုင်ဖို့အတွက် Apple ကုမ္ပဏီက software တစ်ခုရေးပေးဖို့ FBI ကတောင်းဆိုနေတာပါ။မြောက်ကိုရီးယားဟာနိုင်ငံတကာတန်ခတ်ရေးယူမှုတွေကိုလွန်ခဲ့တဲ့ဆယ်စုနှစ်တွင်ဘယ်လိုအောင်မြင်မြင်ရှောင်ရှားခဲ့တယ်ဆိုတာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့လေ့လာချက်အသစ်တစ်ခုမှအသေးစိတ်ဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားပေါ်တန်ခတ်ရေးယူမှုအသစ်တွေချမှတ်ဖို့လူမျိုးရေးကောင်စီကပြင်ဆင်နေတာနဲ့မျှအခုလေ့လာချက်အသစ်ထွက်လာတာပါ။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာအိုကျွန်းဇန်ဘိုအန်ကာမြို့မှာဆော်ဒီဘာသာရေးဆရာတဦးနဲ့ဆော်ဒီတန်ယုံကတန်တမန်တဦးကိုအင်္ဂါနေ့နှောင်းပိုင်းမှာတနတ်သမားတဦးကပြစ်ခတ်တာကြောင့်ဒဏ်ရာသွားကြပြီးတနတ်သမားကိုရဲတွေကပြစ်တက်လိုက်တယ်လို့ဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောပါရခင်ဗျာ
။တည်င်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရေးမှူးကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evanov ဖြစ်ပါတယ်။ View American တန်ညနေဘက်မြန်မာဘာသာအစည်းအဝေးကိုညနေ6နာရီခွဲကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်9နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့ Pantometer 24 25 30နဲ့ 50 နဲ့ Climometer 190တို့ကနေဖမ်းယူနားဆင်ကြပါတယ်။ပါတယ်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.